Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA မြန်မာပိုင်းရဲ့2020ပြည့်မတ်လ26ရက်ကြာသပတေးနေ့မနက်ခင်းအစီအစဉ်လေးစတင်နေပါပြီ။ကိုရင်ဆုံးသတင်းတွေကိုကျွန်တော်အွန်လိုင်းကတင်ဆက်ပေးမှာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်စပိန်နိုင်ငံမှာဗောက်ထုနေ့ကသေဆုံးသူ938ယောက်ရှိခဲ့တဲ့အတွက်ကမ္ဘာမှာအီတလီနိုင်ငံပြင်သေဆုံးမှုဒုတိယအများဆုံးဖြစ်နေပါတယ်။ဒီနေ့ထဲမှာတင်အများဆုံးသေဆုံးခဲ့တဲ့အတွက်စုစုပေါင်း 3,285 ယောက်သေဆုံးခဲ့တဲ့တရုတ်နိုင်ငံထက်တော့ပိုများနေပြီး 3,434 ယောက်ထိရှိနေတာပါ။သေဆုံးသူ 6,828 ရဲ့အီတလီနိုင်ငံကတော့ကမ္ဘာမှာသေဆုံးမှုနှုန်းအများဆုံးဖြစ်ပါတယ်။စပိန်နိုင်ငံမှာကူးစက်မှုနှုန်းကလည်းပထမတစ်ရက်ထက်20ရာခိုင်နှုန်းတိုးပြီး 48,610 ထိရှိတဲ့အကြောင်းကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။ပြန်လည်နေကောင်းလာသူ9,000ကျော်ရှိတယ်လို့လည်းကျန်းမာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားတာပါစပိန်နိုင်ငံမှာဗိုင်းရပ်စ်ပိုးကူးစက်သူအဖြစ်အတည်ပြုထားသူ3,000+နဲ့သေဆုံးသူ1,000+လောက်ကတော့မြို့တော်မက်ဒရစ်နဲ့အနီးတစ်ဝိုက်မှာနေထိုင်သူတွေဖြစ်ပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအနေနဲ့ရင်ဆိုင်နေရတဲ့နိုင်ငံတွေကိုအကူအညီပေးနိုင်ဖို့ရန်ပုံငွေအဖြစ်ဒေါ်လာ10,000ထည့်ဝင်ကြဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကပေါ်ထုနေ့မှာပဲတိုက်တွန်းလိုက်ပါတယ်
COVID-19
is menacing the whole of humanity, and so the whole of humanity must fight back. COVID-19 ကိုချိန်မှာပြပြသားသားဆုံးဖြတ်ဆောင်ရတာမျိုးမလုပ်ခရင် virus ပိုးဟာအတင်းဆောင်မခံနိုင်တဲ့နိုင်ငံတွေမှာအမြင့်တွင်နိုင်တယ်လို့နေဆက်တွေကိုဖျက်ချော်ပြီးကူးစက်ပြန့်နှံ့နိုင်တဲ့အန်ဒီယန်ရှိနေကြောင်းလည်းသတိပေးခဲ့တာပါဒေါ်လာ3,200အကုန်ကျခံသုံးဆွဲမဲ့အစီအစဉ်မှာတော့လက်တွေ့အကောင့်ထဲပေါ်ရေးလုပ်ငန်းစဉ်6ခုကိုထပ်သွင်းထားပြီးလူတွေတစ်ယောက်နဲ့တစ်ယောက်ထိတွေ့ဆက်ဆံမှုတွေချွတ်ချဖို့လက်မမှန်ဆေးဖို့စရည်ပါဝင်virus ပြန့်နှံ့မှုချွတ်ချရေးအများပြည်သူကြားအသိပညာပေးရေးအစီအစဉ်တွေလည်းပါဝင်ပါတယ်။လိုအပ်တဲ့လူတွေကိုဆေးစစ်တာတွေပြင်းပြင်းထန်ထန်နေထိုင်မကောင်းဖြစ်နိုင်တဲ့သူတွေကိုဦးစားပေးကုသရေးအပြင်ကျန်းမာရေးနဲ့စာနာမှုအကူအညီပေးရေးဝန်ထမ်းတွေကိုအကာအကွယ်ပေးရေးအစီအစဉ်တွေလည်းထည့်သွင်းထားပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်ထိခိုက်နေနိုင်တဲ့မိသားစုတွေနဲ့စီးပွားရေးလုပ်ငန်းတွေကိုအကူအညီပေးရေးအမေရိကန်သမိုင်းမှာအများဆုံးဖြစ်ဒေါ်လာ1 trillion တန်ဖိုးရှိတဲ့အရေးပေါ်အသုံးစရာကိုထက်လွတ်တော်မှာဗုဒ္ဓဦးနေ့မဲခွဲဆုံးဖြတ်ဖို့စီစဉ်နေပါတယ်။ရဲတော်ကြားအကြိမ်နဲ့ဆွေးနွေးညှိနှိုင်းခဲ့ပြီးနောက်မှာပဲသမ္မတအင်ပြူတော်နဲ့လွှတ်တော်ခေါင်းဆောင်တွေကြားဗုဒ္ဓဦးနေ့အစောပိုင်းမှာသဘောတူညီချက်ရခဲ့ကြတာပါ။ထက်လွတ်တော်မှာမဲခွဲတည်ပြုပြီးရင်တော့အောက်လွှတ်တော်ကမဲခွဲဆုံးဖြတ်ရအောင်မှာဖြစ်ပါတယ်။ထက်လွတ်တော်လူများစု Republican ခေါင်းဆောင် Mitch McConnell ကတော့တိုက်ပြည်မှာစစ်အတွင်းသုံးဆွဲတဲ့ပမာဏလောက်ထိအကုန်ချခံသုံးဆွဲမဲ့အကူအညီပေးရေးအစီအစဉ်ဖြစ်နေပြောဆိုသွားပါတယ်ထက်လွတ်တော်လူနည်းစုဒီမိုကရက်ခေါင်းဆောင်ချက်ရှူမာကတော့ပြည်ပြည်စုံနဲ့အစီအစဉ်တရက်မဟုတ်ပေမဲ့ဥပဒေကိုမြန်မြန်ဆန်ဆန်အတည်ပြုဖို့လိုတဲ့အကြောင်းပြောဆိုခဲ့တာပါအရေးပေါ်အသုံးစရအစီအစဉ်နဲ့ပတ်သက်လို့သမ္မတဒေါ်နယ်ထရန့်အစိုးရဖွဲ့ရဲ့အဓိကဆက်ဆက်ညှိနှိုင်းသူဗဏ္ဍာရေးဝန်ကြီးစတီဖင်မနူချင်ကလည်းလွှတ်တော်ကဥပဒေချမ်းကိုအတည်ပြုပြီးရင်သမ္မတကလက်မှတ်ထိုးဖို့အသိရှိနေတဲ့အကြောင်းပြောဆိုထားပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်စီးပွားရေးအထိနာနေရတယ်ကိုကြားခံနိုင်မှုဒေါ်လာ1 trillion အကုန်ချက်ခံသုံးဆွဲမဲ့အစီအစဉ်ကိုအမေရိကန်အစိုးရနဲ့လွှတ်တော်ခေါင်းဆောင်တွေသဘောတူညီမှုရခဲ့ကြပြီးတဲ့နောက်ဗုဒ္ဓဦးနေ့ကကမ္ဘာတဝန်းစတော့ခ်ဈေးတွေပြန်တက်လာပါတယ်ဂျပန်နိုင်ငံကနေကညွန့်ငယ်ရလဲဗုဒ္ဓဦးနေ့မှာ800ခန်းလုံးဈေးတက်ခဲ့တာပါအများဆောင်ကြည့်နေတဲ့အမေရိကန်စတော့ညွန့်ငယ်နေတဲ့က Dow Jones Industrial Average ကတော့7,000+ကျော်အထိဈေးတက်ခဲ့ပြီး89နှစ်အတွင်းတစ်ရက်ထဲမှာအများဆုံးလည်းဖြစ်ခဲ့ပါတယ်။ဗုဒ္ဓဦးနေ့ဥရောပဈေးကွက်မှာဈေးပိတ်ချိန်မှာတော့လန်ဒန်နဲ့ပြင်သစ်ကညွန့်ငယ်နေ400+ကျော်ဈေးတက်ခဲ့ပြီးဂျာမနီနိုင်ငံ Frankfurt ညွန့်ငယ်ကလည်း200+နီးပါးမြင့်တက်ခဲ့တာ
ပါ။ VOA American တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6:00ခွဲကနေညနေ9:00အထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15563ညနဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်